American နိုင်ငံခြံဝန်ကြီး Anthony Blinken ဟာသူ့ရဲ့အရှေ့လယ်ပိုင်းဒေသအခီးစင်မှာလက်ရှိဖြစ်ပွားနေတဲ့လေးလကြားလာပြီးဖြစ်တဲ့ Israel Hamas စစ်ပွဲအပြစ်ရရေးအတွက်ရောစစ်သေးကြွားတွေဖမ်းထားတဲ့ဒဇာကန်တွေထပ်ပြီးလွှတ်ပေးဖို့အတွက်ပါသဘောတူညီမှုအသက်တစ်စုံတရာမရဘဲနဲ့ကျန်တဲ့ပြည်နယ်မှာ Washington DC ကိုပြန်ပြီးရောက်လာပါပြီ Israel Hamas စစ်ပွဲရဆိုင်သွားနိုင်တယ်လို့အဖမ်းခံရတဲ့ဒဇာကန်တရာလောက်လည်းပြန်ပြီးလွှတ်လာဖို့ရှိတယ်လို့ဝန်ကြီး Blinken ကရောတခြားအမေရိကန်အရာရှိတွေကပါပြောနေစေပါဒါပေမဲ့ Israel ဝန်ကြီးချုပ် Benjamin Netanyahu ကတော့ Hamas ရဲ့ Gaza ကမ်းမြောင်ဒေသကိုဆက်ပြီးထိန်းချုပ်ဖို့စီစဉ်နေတာဟာစိတ်ကူးရင်နေတာဖြစ်ပြီးတော့ Israel တပ်တွေကနိုင်အောင်တိုက်ခိုက်မှာဖြစ်ကြောင်းပြောပါတယ်အချိန်တည်းမှာပဲ American သမ္မတ Joe Biden ဟာ Jordan ပြည်ဒုတိယမြောက် Abdullah ကို Washington DC မှာတင်းင်းလာနေကြရင်ဧည့်ခံတွေ့ဆုံပြီး Israel Hamas စစ်ပွဲအတွက်ဖြေရှာရေးဆွေးနွေးမှာဖြစ်ကြောင်းသမ္မတအင်ဂျီကကျင်းညာပါတယ်ဝန်ကြီးဘလင်ကင်ဟာအစ္စရေးစစ်တပ်အကြီးအကဲဟောင်းနဲ့အပါအဝင်ဝန်ကြီးချုပ်နန်တန်ယန်ဟူရဲ့စီးဆန်ရဝန်ကြီးများအဖွဲ့နဲ့တွေ့ဆုံပြီးစစ်ပွဲကိစ္စအပြင်ဒဇာဂန်တွေလွတ်မြောက်ရေးကိုပါဦးစားပေးဆွေးနွေးခဲ့တယ်လို့ပြောပါတယ်။ကျန်တဲ့ပြည်နယ်မှာပဲ Hamas ကိုယ်စားလှယ်ဖွဲ့ဟာအီဂျစ်နဲ့ကာတာအရာရှိတွေနဲ့ညှိနှိုင်းဆွေးနွေးပွဲတွေကိုကိုင်ရိုမှာဆက်ပြီးကျင်းပနေတယ်လို့ Hamas အကြီးအကဲအရာရှိတဦးကပြောပါတယ်။